ယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။ရုရှားတွေကတော့အခုလိုဆုံးဖြတ်ချက်ကြောင့်ထိခိုက်တည်ကျမှုတွေပိုရှိလာလိမ့်မယ်ဆိုပြီးသတိပေးထားပါတယ်။ရုရှားတွေပံ့ပိုးပေးထားတဲ့ယူကရိန်းခေါက်တိုက်ရေးသဘုံတွေကိုတိုက်ခိုက်နှိမ့်နေတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်လက်နက်ကူညီတွေပေးသွားမယ်လို့အမေရိကန်ကကြေညာလိုက်ပြီးတဲ့နောက်တစ်နေ့မှာရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရယာကော့ဖ်ကအမျက်ဒေါသထွက်ပြီးတော့သတိပေးခဲ့တာပါယူကရိန်းတပ်ဖွဲ့ဝင်တွေကင်ဆောင်ထားတဲ့အမေရိကန်လက်နက်တွေဟာတိုက်ခိုက်ဖို့တသက်အတွက်သာမဟုတ်ပဲကျူးကျော်လာသူတွေကိုရင်ဆိုင်ဖို့နဲ့ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့လူထုကိုကာကွယ်ဖို့အတွက်ဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်ရင်ဆိုင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုက Facebook မှာအင်္ဂလိပ်လိုရေးသားခဲ့ပါတယ်အမေရိကန်နိုင်ငံကြီးဌာနကလည်းယူကရိန်းအနေနဲ့ရေရှည်ကာကွယ်လုပ်ငန်းတွေပိုအင်အားကောင်းမွန်လာစေဖို့ပြည့်ခဲ့တယ်လို့တောက်ချာနေကကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီလိုလက်နက်အထောက်ပံ့ပေးထားတာဟာခုခံကာကွယ်ဖို့အတွက်သာဖြစ်တယ်လို့လည်းဆိုပါတယ်ဒေါ်လာ48တန်တန်လက်နက်ပံ့ပိုးရေးအစီအစဉ်ထဲမှာတင်ငါဖြတ်ဒုံးကျည်210နဲ့ဒုံးပစ်ဆင်35ခုရောင်းချဖို့လည်းပါဝင်တယ်လို့ ABC ရုပ်မြင်သံကြားကပြောကြားထားပါတယ်နိုင်ငံကြီးဌာနကတော့ဒီရွေတဲ့နဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားသွားတာမျိုးမရှိပါဘူးသမ္မတထရမ့်နဲ့ရုရှားနဲ့ဆက်ဆံရေးပြည်လည်ခြင်းနေပေမဲ့လည်းအခုအစီအစဉ်ကြောင့်အခြေအနေတွေတင်မှသွားနိုင်ပါ रे အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းနှစ်နိုင်ငံသားဆက်ဆံရေးနှွေးထွေးလာစေဖို့အတွက်အကြီးမားဆုံးအဟံတားကတော့ယူကရိန်းအရေးပဲဖြစ်တယ်လို့အခုလအစောပိုင်းကပြောကြားထားပါ रे ခင်ဗျာ